တိုင်းပြည်ရဲ့သဘောဝဆိုင်ရာစကားကိုအနာဂတ်မျိုးဆက်တွေအပါအဝင်နိုင်ငံလူနိုင်ငံသားအားလုံးကပိုင်ဆိုင်ပါတယ်အခုထုတ်ယူနေတဲ့ဆိုင်ရာစကားတွေကုန်ခန်းသွားတဲ့အခါမှာဘယ်လိုလုပ်ရမလဲအနာဂတ်မျိုးဆက်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုစဉ်းစားကြပါတယ်ဒါကြောင့်ဆိုင်ရာစကားရောင်းရငွေကိုစုဆောင်းပြီးအနာဂတ်မျိုးဆက်အတွက်နိုင်ငံတော်ရန်ပုံငွေတည်ထောင်ကြပါတယ်ဒီထက်မှာနော်ဝေးနိုင်ငံကထင်ရှားပါတယ်1998မှာတည်ထောင်တဲ့နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာဒေါ်လာလမ်းပေါင်းတလန်းလောက်ရှိနေပြီမို့ကမ္ဘာမှာအများဆုံးရန်ပုံငွေဖြစ်ပါလေဒီရန်ပုံငွေကိုနော်ဝေးဘဟုဘဏ်ကကြီးကြပ်ကုတ်ခဲ့ပြီးပါလီမန်ကိုအစီရင်ခံရပါတယ်ရန်ပုံငွေအများဆုံးကိုအမေရိကန်မှာရင်းနှီးထားပြီးဗြိတိန်နဲ့ဂျပန်မှာလည်းရင်းနှီးထားပါတယ်နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာတိုင်းပြည်စီးပွားရေးပမာဏရဲ့30လောက်ရှိပါတယ်ရှင်နာနဲ့ဒံငွေကိုအားကိုးတဲ့အဘူဒါဘီ၊ကူဝိတ်၊ကတာနဲ့ဆော်ဒီအရေဗျာမှာလည်းနိုင်ငံတော်ရန်ပုံငွေရှိကြပါတယ်။မြန်မာပြည်မှာသဘောဝဆိုင်ရာဇာတ်ကြွေဝပြီးမဲ့တိုင်းသူပြည်သားအတွေ့အသုံးမချနိုင်ပဲဖြစ်နေတယ်လို့မကြာမီကထုတ်ဝေတဲ့ကမ္ဘာ့ဘာအုပ်စုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။မြန်မာမျိုးပေါ်မျိုးအောက်သင်ရန်ဇာတ်ကိုဩဇာအာဏာရှိသူတစုကကြီးကြပ်ကုတ်ခဲ့ပြီးအမျက်ထုတ်နေတဲ့အတွက်အနာဂတ်အတွက်မပြောနဲ့မျက်မှောက်ကာလမှာတော့ပြည်သူပြည်သားတွေဟာအကျိုးမခံစားကြရဘူးလို့ဆိုပါတယ်မြမပုဂ္ဂိုလ်တဝက်နီးပါးဟာရေနံဓာတုတတုကြောင့်မြက်ကြောက်စိမ့်ဖြစ်ပါတယ်မြမပြည်ဟာကြောက်စိမ့်နဲ့ဗဒမားနေမြေဖြစ်ပါတယ်ဒါပေမဲ့မြေအောက်ယရနာဘယ်လောက်ရှိမှန်သိတာမဟုတ်ပါဘူးတတုနဲ့ကြောက်မြက်ကုမ္ပဏီပေါင်း1500လောက်မှတ်ပုံတင်ထားပေမဲ့ထုတ်လုပ်မှုနဲ့ဝင်ငွေကိုထုတ်ပြန်ကြေညာတဲ့ကုမ္ပဏီက80လောက်ပဲရှိပါတယ်ဒါကိုကြည့်ရင်တယန်ဇာတထုတ်ယူတဲ့လုပ်ငန်းအများစုအကြောင်းမသိကြတာများပါတယ်။လုပ်ပိုင်ခွင့်ချပေးရမှလည်းပွင့်လင်းမြင်သာမှုကင်းမဲ့တဲ့လက်သိထိုးနည်းကိုသာသုံးကြပါတယ်
။မြမသဘာဝတယန်ဇာတအရင်အမြင့်တွေကိုမျက်မှောက်ကလူအဖွဲ့စည်းအတွေ့ရောအနာဂတ်မျိုးဆက်အတွေ့ရောအကျိုးရှိအောင်လုပ်နိုင်ပါတယ်။ဒါလို့လူများစုအကျိုးခံစားနိုင်ဖို့အတွက်မြေယာသစ်တော်ရေလုံငန်းငါးလုံငန်းနဲ့မြေအောက်တယန်ဇာတတွေကိုဒီမှန်ခံွယ်နီးနဲ့အဆုံးပြူနီးကိုပြုပြင်ပြောင်းလဲရပါလိမ့်မယ်။တရားစတတ်တွေအလင်းအမြန်ကုန်ခန်းသွားတာမျိုးမဖြစ်အောင်လဲကြိုးပမ်းရပါလိမ့်မယ်။ပြုပြင်ပြောင်းလဲလိုက်တဲ့အကျိုးကျေးဇူးကိုရေရှည်မှသိမြင်နိုင်မှာဖြစ်ပေမဲ့မပြောင်းလဲတဲ့ဆိုးကျိုးကိုလောလောဆယ်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်မို့နီးလန်းသစ်ကိုရှာဖွေအဆုံးပြုဖို့အရေးတကြီးလိုအပ်နေပြီဖြစ်ပါတယ်။သဘောဝတရားစတတ်စီမံခံွယ်မှုကိုသီလာမြင်သာအောင်လှုပ်ပြီးအများအကျိုးသိဖို့တဲ့အစိုးရကိုအယုံကြည်ရှိလာပါလိမ့်မယ်
။မြေယာပြဿနာကိုဖြေရှင်းနိုင်ပြီးတိုင်းရင်းသားရိုးရာဓလေ့မြေယာပိုင်ဆိုင်မှုကိုအသီးမှန်ပြုနိုင်မယ်ဆိုရင်ငြိမ်းချမ်းရေးအတွက်အကျိုးရှိပါတယ်။သဘာဝပတ်ဝန်းကျင်ယိုရင်းပျက်စီးတဲ့ဒဏ်ကိုဒေသခံပြည်သူတွေအခံရဆုံးဖြစ်တဲ့အတွက်တယံဇာတထုတ်လုပ်မှုရဲ့အကျိုးကိုသူတို့လည်းခံစားနိုင်ဖို့ဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းပြီးငင်းငင်းရေးရယူဖို့တပြိုင်တည်းထဲကျိုးပန်းရမှာကောင်းမွန်တဲ့ဝန်ထမ်းစနစ်ဗန္နာရေးစနစ်နဲ့ IT စနစ်ရှိတဲ့အရေးသွေးပြေဝအစိုးရရှိဖို့လိုအပ်ပါတယ်အစိုးရရဲ့လုပ်ငန်းဌာနတွေထိထိရရောက်စွမ်းဆောင်နိုင်လေလေလမ်းစဉ်အကောင့်ထဲဖော်တဲ့နေရာမှာအစင်ပြေလေလေဖြစ်ပါတယ်နှစ်ပေါင်းများစွာလူသားချင်းမြင့်တိုးတက်မှုကင်းမဲ့ပြီးစည်ရင်းအင်းမမှန်ကန်တဲ့ဒဏ်ကိုဒီကနေ့ထိမြန်မာပြည်ခံနေရဆဲဖြစ်ပါတယ
်ရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးတော့မှ2014လူဦးရေစီးရင်2015-16မိသားစုစစ်တမ်းစာရတွေကိုကောက်ယူနိုင်ခဲ့ပါတယ်။စရင်စရာစုံလင်မှသာပြဿနာကိုကင်တွယ်နိုင်မှာဖြစ်ပါလိမ့်မယ်။ e-government တို့မှ electronic government တို့မှ online government digital government စတဲ့အသက်ပညာအသုံးပြုတဲ့နေရာမှာလဲအာဆီယံဒေသမှာမြန်မာနဲ့လာအိုးဟာအညာဆုံးဖြစ်နေပါတယ်။မကြမီကမှလွတ်လပ်ရေးရခဲ့တဲ့တီမောလီနိုင်ငံတော်မြန်မာတဲ့လာပါတယ်သူသားရင်းပြင်းရင်းနှီးပြုံတာနဲ့ပြမှာအားနည်းလို့တလူဖြစ်ရတာပါဒါကြောင့်သဘောဝဆိုင်ရာသက်တရောင်းရငွေကိုလူအရင်းနှီးအတွက်သုံးရပါလိမ့်မယ်နိုင်ငံပေါင်း140တနိုင်ငံရဲ့အနည်း20သမိုင်းမူကမ္ဘာပံကလေ့လာတဲ့အခါမှာလူအရင်းနှီးကောင်းရင်ကောင်းသလိုတိုင်းပြည်ရဲ့ဒဏ္ဍာရီအားကြီးထွားလာတာကိုတွေ့ရပါတယ်ချမ်းသာတဲ့နိုင်ငံတွေရဲ့ဒဏ္ဍာရီမှာ90ရာခိုင်နှုန်းကလူအရင်းနှီးဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေမှာတော့40ရာခိုင်နှုန်းသာရှိပါတယ်။ ဒီလိလာချက်ကိုကြည့်ရင်လူမရင်းနှီးနိုင်မှစီးပွားရေးတိုးတက်ဖွံ့ဖြိုးတာကိုသက်သေပြနေပါတယ်လူသားရင်းမြစ်မှာရင်းနှီးနိုင်မှုအလွန်အရေးကြီးနေပြီဖြစ်ပါတယ်ခင်ဗျာ